ကျွန်တော်ညောင်ဝေးအောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ငြင်းငြမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်မှုတိုးလာနေတဲ့အပေါ်နိုင်ငံတကာကဖိအားပေးမှုတွေနဲ့အာရုံစိုက်မှုရလာစေဖို့ဒီပရောက်မြန်မာနိုင်ငံသားတွေစနေနေ့ကနိုင်ငံအတော်များများမှာဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။အမေရိကန်၊ကနေဒါ၊နော်ဝေးစတဲ့နိုင်ငံအသီးသီးကဒေသအသီးသီးမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီလှုပ်ရှားမှုတွေအကြောင်းကိုပြန်ပြခင်ပါတယ်။မေဂန်ဂျောင်းဝက်ရှင်တန်ဒီစီမြို့တော်မှာတော့ဒီစီနဲ့အနီးတဝက်ပြည်နယ်တွေကရောရဝေးပြည်နယ်တွေကပါလူရာနဲ့ကြီလာရောက်ဆန္ဒပြနေကြတာဖြစ်ပါတယ်။မေဂန်သမားဂျိုးပိုင်နိုင်ကိုသတင်းစကားပါနိုင်ဖို့အင်ဂျူရောနားမှာဆန္ဒပြခဲ့ကြတယ်လို့ဦးဆောင်ပေါင်းဝင်သူဦးရင်အေးကပြောပါတယ်
။ကျွန်တော်တို့ဒီနေ့ဆိုရင်တရုတ်တိုင်ယုံရှိမှာရုံစားပြီးတော့ကျွန်တော်တို့တရုတ်ဆိုရဲမတရားအာဏာသိမ်းစစ်ကောင်တွေထောက်ခံတဲ့ကိစ္စကိုကျွန်တော်ဆက်ရှင်ကဆန္ဒပြခဲ့ကြတယ်။အဲဒီအနေမှာကျွန်တော်တို့ဝါရှင်တန်ဒီစီကလမ်းမကြီးတစ်လျှောက်မှာကျွန်တော်တို့ခြေသက်လာပြီးတော့မြန်မာပြည်လူမျိုးရေးအတွက်ကို UN နဲ့ US ကအညီပေးဖို့ကြိုးကြော်တယ်နဲ့ကျွန်တော်ခြေသက်ခဲ့ကြတယ်။ဆက်ပြီးတော့ကျွန်တော်အခုဒီစစ်ကောင်စီရဲ့စစ်တမ်းရုံမှာလာပြီးတော့ကျွန်တော်ဆန္ဒပြနေကြဖြစ်ပါတယ်။အဓိကဒီနေ့ကတော့တမဂျိုးဝိုင်တန်ကိုကျွန်တော်တို့ပေးခြင်းနဲ့တောင်းဆိုခြင်းနဲ့တောင်းဆိုချက်တွေကိုကျွန်တော်တို့ကိုယ်စားလှယ်တောင်းရတယ်တင်ပြပြောဆိုမှာဖြစ်ပါတယ်။အဓိကကတော့ Crime Against Humanity ပါ။ကျွန်တော်လူသားမှုပေါ်မှာချုပ်ဖို့တဲ့ကြဆုံးမှုတွေကိုဆက်အာဏာသိမ်းစစ်ကောင်စီကနေပြီးတော့ကျူးလွန်နေတာဒါကိုကျွန်တော်အပြတ်အသားရှုံးချဖို့တဲ့ဒါပြီးတော့ပြောဆန္ဒပြကြဖြစ်ပါတယ်။ဆက်ထမှာပဲရင်းရဆက်ဆက်တပ်ဖြတ်နေတဲ့ဂျာလေးကနေမှအရှုံးမပြေနေ့စဉ်နေ့စဉ်ဆက်လိုက်ဆက်လိုက်ဆိုလို့ဆက်ဆက်ဆက်နေကဲဆန္ဒပြနေတာဒီလှုပ်ရှားမှုတွေပေါ်မှာကျွန်တော်တို့ပြည်ပရောက်တဲ့အင်အားစုတွေနေနဲ့အပြေဝထောက်ခံတယ်ကျွန်တော်တို့နေနဲ့အစွမ်းကုန်ထောက်ခံပို့တဲ့အဝိုင်းကူကြည့်ပြရပြောတယ
်လာလူအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ UN Plaza ရှိစနေနေ့ဆန္ဒပြပွဲနဲ့ပတ်သက်လို့တက်ကြွလှုပ်ရှားသူဥပုဂ္ဂိုလ်လေးကအခုလိုပြောပါတယ
်ကျွန်တော်တို့ကဒီနေ့လှုပ်တဲ့ပွဲကဒီဒုသမရာမန်ဝင်းခိုင်တန်းကိုအပြိဝါထောက်ခံကြအောင်ကျွန်တော်ဆန္ဒထုတ်ဖို့ဖြစ်ပါတယ်။အချိန်နဲ့တပြိုင်နက်တည်းမှလည်းဒီနေ့မတ်လ13ရက်နေ့ဆိုတာကျွန်တော်တို့1988ခုနှစ်ကကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ဖုံးမော်ကြာဆုံးတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ရဲ့မြန်မာပြည်လူ့ခွင့်ရေးနေ့လည်းဖြစ်ပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒေါက်တာဆာဆာတောင်းဆိုထားတဲ့ R2P တောင်းဆိုခြင်းကိုထောက်ခံတဲ့သဘောနဲ့ကျွန်တော်ဆန္ဒပြတာဖြစ်ပါတယ်။
ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာတော့တိုင်းသာပေါင်းစုံစုဝေးကြပြီးမြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုအတွင်းတာဆုံးခဲ့ရသူတွေအတွက်စုတောင်းပွဲလုပ်ရင်ဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုကျော်ဝနထူးကပြောပါတယ
်ကျွန်တော်တို့ဒီမှာဘာသာပေါင်းစုံစုတောင်းပွဲပေါ့နော်စုတောင်းကြတယ်နောက်ပြီးတော့ fan raising CDF fan ရမုံရမုံဝေရှာတယ်ဒါကတိုင်းသာပေါင်းစုံစုစည်းပြီးလုပ်ကြတယ်ပေါ့နော်အနာသိန်းစကောင်းကြီးလို့ရှိရင်ပေါ့နော်ဒီကဘာလုံးကနိုင်ငံကောင်းဆောင်တွေကမြန်မာရက်ခံနေတဲ့ကြားတွေကအဲချက်မရှိပေါ့နော်အတားအယံကြီးသွားတဲ့လို့လုပ်နေတာဆိုတော့ဘလို့မှဖွင့်မလို့နိုင်ဘူးပေါ့နော်ဟိုရှုံချတယ်ပြင်းပြင်းထန်ထန်ရှုံချတယ်ကျတော့ဒီအား300လောက်ရှိတယ်ပေါ့ဟု
တ်ကနေဒါနိုင်ငံမှာလေမြန်မာနိုင်ငံကဆက်အာဏာရှင်အုပ်ချုပ်မှုအဆုံးသတ်သွားစေရေးဘာတွေလှုပ်ဆောင်နေတယ်လဲဆိုတာကိုတော့ကနေဒါအွန်တာရီယိုပြည်နယ်မြန်မာကနေဒီယန်အသင်းဦးဆောင်သူဖြစ်တဲ့ဦးညွန့်လှကပြောပါလေ
အခုနိုင်ငံတကာမှာရှိတဲ့ကာမကြီးတာဝန်ထမ်းတွေကလည်းတချို့စီဒီအမ်များပူးပေါင်းပါဝင်ပေမဲ့ကျွန်တော်ကနေဒါအိုတာဝါမြို့မှာရုံးဆိုင်တဲ့မြန်မာတန်ရုံးနေနဲ့စီဒီအမ်မှာလုံးဝပါဝင်တာမရှိသေးဘူးအဲဒါကြောင့်မလို့ကျွန်တော်ဒီမှာရှိတဲ့တိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့အတူရန်တရားကျော်လောက်လာပြီးတော့အတားမကြီးပဲစီဒီအမ်မှာပါဝင်ဖို့အတွက်တောင်းဆိုတာဒါပေမဲ့တာမကြီးကသူကရဲရနေတစ်ဆင့်ပဲစားလိုက်ကိုလက်ခံလိုက်တယ်အဲသူတာမကြီးကိုယ်တိုင်ဖွဲ့မတွေ့ဘူးဆိုတော့ကျွန်တော်တို့အောင်မြင်မှုမရဘူးလို့ပဲပြောရမှာပေါ့ဗျာ
အလားတူနော်ဝေမြို့အော်စလိုမြို့ကဆရာနာတင်ဆန့်ကျင်လှူရှားမှုတွေကိုတော့88မျိုးဆက်မြမရေးလှူရှားသူဦးမြင့်ရေးကရှင်းပြပါတယ်
ဒီအနာပိနေခါမှာဒုသက်ဒီအားလုံးကပြင်းပြင်းထန်ထန်ဆန့်ကျင်တာကိုကျွန်တော်တွေ့တဲ့ခါမှာကျွန်တော်တို့ဒီနော်ဝေရောက်နေတဲ့ပမာပြည်သားတွေကလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေဝင်းရံတဲ့သဘောပဲပေါ့နော်တိုးတော်လည်းဒီမတရားမှုရင်အနာပိထားတဲ့စစ်ကောင်စီပေါ့နော်လူတွေကိုအဆက်ဆံလုပ်မဲ့ကိစ္စတွေကိုကျွန်တော်တို့ကတတ်နိုင်တော့ဟန့်တားဖို့ကြိုးစားတယ်ပေါ့ဥပမာအဖြစ်အင်ဒိုနီးရှားကတွားပြင်းမယ်ဆိုတဲ့အတန်ကြားတဲ့ခါမှာကျွန်တော်တို့အင်ဒိုနီးရှားတိုင်ရုံတွားပြီးတော့ဟိုကန့်ကွက်တယ်နောက်တစ်ခါဒီတရုတ်ကဒီကုလသမဂ္ဂလူမျိုးရေးကောင်စီမှာဟလားအာတူဘီမဝင်မို့သူတို့ကပြောတဲ့အခါမျိုးမှာကျွန်တော်တို့တရုတ်တိုင်းကိုသွားပြီးတော့ဟိုကန့်ကွက်ကြံလာပြဒီတိုက်ပွဲကိုအောင်ကိုအောင်စီရမယ်ပေါ့နော်အောင်ကိုအောင်မယ်လို့ကျွန်တော်တို့ကတော့အပြီးသတ်ယုံကြည်ထားတယ
်ဆရာနာသိမှုကိုစန့်ကျင်သူတွေပေါ်အကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကတတိပေးနေတဲ့အကြားကပဲ ဒီမှာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့စနေနေ့မှာတေဆုံးသူတရားစင်လောက်နဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိခဲ့တာပါ။အာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပေမဲ့ဆက်အာဏာသိမ်းမှုကန့်ကွက်လှုပ်ရှားမှုတွေအားလည်းပြည်တွင်းပြည်ပမှာဆက်လက်အရှိန်မြင့်မားနေစေဖြစ်ပါလေခင်ဗျာ။